ရခိုင်ပြည်နယ်မှာမွတ်စလင်ဒုက္ခသည်စခန်းတွေကလူ1000ကျော်ကိုကိုဗစ်ကာကွယ်ဆေးထိုးပေးနေပြီလို့ပြည်နယ်အုပ်ချုပ်ရေးကောင်စီပြောခွင့်ရကဗီဒီယိုကိုပြောပါတယ်ဩဂတ်စ်လ28ရက်နေ့ကစလို့မွတ်စလင်ဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတာပါတချို့ဒုက္ခသည်စခန်းတွေမှာတော့ဆေးထိုးပြီးသွားပါပြီတရုတ်နိုင်ငံထုတ်ဆီနိုဖန်ကိုဗစ်ကာကွယ်ဆေးတွေကိုအသက်45နှစ်နဲ့အထက်အထောက်အထားပြနိုင်တဲ့သူတွေကိုထိုးပေးနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမမျှသိအောင်ပြောပြပါမယ်ရှင
်ရခိုင်ပြည်နယ်မှာဩဂတ်လ28ရက်နေ့ကစလို့မွတ်စလင်ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးစပြီးတော့ထိုးပေးနေတယ်လို့ဒုက္ခသည်တွေကပြောပါတယ်လူဦးရေ3000လောက်ရှိတဲ့စစ်တွေမျိုးကတက်ကယ်ပြင်မွတ်စလင်ဒုက္ခသည်စခန်းကအသက်45နှစ်အထက်ရှိသူလူ150လောက်ကိုကိုဗစ်ကာကွယ်ဆေးထိုးပေးပြီလို့စခန်းတာဝန်ခံဦးမောင်လေးက VOA ကိုပြောပါတယ်
။ထိုးပေးနေတာမှာကျွန်တော်တက်ကယ်ပြင်မှာ29နှစ်ရထိုးပေးလိုက်တာမှာကျွန်တော်ဒုက္ခသည်ကမှထိုးပေးနေတာဒေသကနေမပါဘူးမှာကျွန်တော်ဒုက္ခသည်စခန်းတက်ကယ်ပြင်မှာဆီမှာဟုတ်ဆိုလူဦးရေကိုကျွန်တော်မှာ3000ကျော်လောက်ရှိတယ်မှာအိမ်မှာလူဦးရေအမမြို့သားမြို့သားမြို့သမီးတို့150ကျော်လောက်ထုတ်ပေးလိုက်ကြမှာမပုံတင်ပြရတယ်တကူစရံပြရတယ်ဒုက္ခသည်စကားမှဆိုမှစာဦးထဲမှာပါတယ်အပေါ်အမအသားဘလောက်လဲမြို့သားအသား45နဲ့ကျော်မှာအထောက်တပ်ပြမှာထုတ်ပေးတာပါအထောက်တပ်မှပြရမှာဟိုသူ့မပြေဘူးမှာ
တရုတ်နိုင်ငံထုတ်ဆီနိုဖာမ်ကိုဗစ်ကာကွယ်ဆေးပထမတစ်ကြိမ်ထိုးပြီးတဲ့သူတွေကိုစက်တင်ဘာ26ရက်နေ့မှာဒုတိယတစ်ကြိမ်ထိုးပြီးသွားမယ်လို့လည်းပြောပါရယ်။ရခိုင်ပြည်နယ်ကပြည်တွင်းဒုက္ခသည် IDP စခန်းတွေမှာမွတ်စလင်ဒုက္ခသည်စုစုပေါင်း2000ကျော်လောက်ရှိတယ်လို့ဦးမောင်လေးကခန့်မှန်းပါရယ်။အသက်45နှစ်နဲ့အထက်မွတ်စလင်ဒုက္ခသည်2000ကျော်ကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးကောင်စီပြောခွင့်ရဦးလှသိန်းက VOE ကိုပြောပါရယ်
။ဒီ IDP camps တော့နော် Bengali solution စစ်တွေပေါက်တော့ရှိတယ်ခင်ဗျအဲ့ဒီအတွဲကျွန်တော်တို့က45နှစ်အထက်ရှိသမျှလူစီရင်ကိုစောက်လိုက်ကျွန်တော်တို့ရထားတဲ့စီရင်က IGP camp စက်တက်ဆိုလို့ရှိရင်တော့45နှစ်အထက်ကကျွန်တော်တို့2000ကျော်ကျော်လောက်ရှိတယ်အဲ့ဒီအရာတွေကိုထိုးပေးတာခင်ဗျ
စစ်ကောင်စီကဘင်္ဂလီလို့ခေါ်ဆိုသုံးနှုန်းမိမဲ့မွတ်စလင်တွေကတော့သူတို့ဟာရိုဟင်ဂျာတွေဖြစ်တယ်လို့ပြောထားပါတယ်။ရခိုင်ပြည်နယ်ထဲမှာမွတ်စလင်ဒုက္ခသည်တွေမဟုတ်ပဲရခိုင်တိုင်းရင်းသားဒုက္ခသည်တွေကိုလည်းကိုဗစ်ကာကွယ်ဆေးထိုးပေးနေတယ်လို့ပြည်နယ်အုပ်ချုပ်ရေးကောင်စီပြောခွင့်ရကပြောပါတယ်
။တိုင်းရင်းသားတိုက်ပွဲဆောင်ဆိုတဲ့အဲ့ဒီဟာလည်း IDP ဆိုနောက်ဘင်္ဂလီရှိတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီဟာနှစ်ခုကိုထိုးဖို့ဆိုပြီးတော့ဈေးဆိုင်နဘက်က5000ချပေးတယ်အဲ့ဆိုင်နှုတ်ဘက်5000ချပြီးတော့ကျွန်တော်တို့အဲ့ဆိုင်နှုတ်ဘက်5000ကိုဟိုတိုက်ပွဲချောင်းရဲဘင်္ဂလီ IGP camp ကြီးရဲအဲနှစ်ဖက်လုံးကိုအဲ့ဒီ5000လုံးဖျက်ထုတ်ပြရအောင်ခင်ဗျာ
ဩဂုတ်လပထမအပတ်လောက်ကလေးကစပြီးတော့ရခိုင်ပြည်နယ်အုပ်ချုပ်ရေးကောင်စီကဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးခဲ့ပြီးမွတ်စလင်ဒုက္ခသည်စခန်းတွေကိုဩဂုတ်လ6ရက်နေ့မှာကိုဗစ်ကာကွယ်ဆေးထိုးမှုကိုစတင်ခဲ့တာဖြစ်ပါတယ်ကျောက်တော်မြို့နယ်ကညောင်ချောင်းပြည်တွင်းဒုက္ခသည်စခန်းမှာအသက်65နှစ်နဲ့အထက်လူကြီးပိုင်းတွေကာကွယ်ဆေးပထမတစ်ကြိမ်ထိုးပြီးပြီလို့စခန်းတာဝန်ခံကိုခိုင်မျိုးအောင်က VOA ကိုပြောပါရယ်။ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တို့အကြမ်းတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးခဲ့ရတဲ့ဒုက္ခသည်တသိန်းလောက်ရှိပြီးဒုက္ခသည်စခန်းအသီးသီးမှာခိုးလုံနေကြပါရယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တွေရှိတဲ့နေရာတွေအပါအဝင်ပြည်သူအလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့စစ်ကောင်စီကပြောကြားထားပါတယ်ရှင်။